အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းပြည်နယ်တစ်ခုမှာမြို့မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအစ္စလာမ်အစိုးရ IS စစ်သွေးချောင်း50ထိတိစုံခဲ့တယ်လို့အာဖဂန်အနာပိုင်တွေကစနေနေ့မှပြောပါတယ်။အာဖဂန်အနောက်ပိုင်းစင်စုတစ်ခုမှာတော့တာလီဘန်တပုံရဲ့လက်ချက်နဲ့အစိုးရတပ်ဖွဲ့ဝင်အနည်းဆုံး9ဦးတိစုံခဲ့ရပါတယ်။အာဖဂန်ခြေလျင်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးမြို့မောင်းအဖွဲ့တွေကညအချင်းလေကြောင်းကနေတိုက်ခိုက်မှုအတွင်းကူမာပြည်နယ်ချာပါဒါရာစင်စုက IS စစ်သွေးကြွတွေရဲ့ဒိဋ္ဌိရဲ့စခန်းတွေကိုထိမှန်ခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တည်ဆုံသွားတဲ့စစ်သွေးကြွတွေထဲမှာဥစ်ဘက်ကစ္စတန်နဲ့ပါကစ္စတန်နိုင်ငံသားတွေအပါအဝင်နိုင်ငံသားတွေလည်းပါတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။တည်ဆုံသူတွေထဲမှာအရင်ပါတဲ့ဥစ်ဘက်အနယ်ဝင် IS တပ်မှုတအုပ်လည်းပါတယ်လို့ပြည်내ဒုတိယအုပ်ချုပ်ရေးမှူးဂူမိုဟာမက်ဘိုင်ဂျာကဒီဝေကိုပြောပါတယ်ပြည်내တွင်းမှာတာလီဘန်တပုံတွေ IS စစ်သွေးကြွတွေနဲ့တိုက်ခတ်မှုတွေကတော့ရွံ့နေမသွားသေးဘူးလို့လည်းသူကအတည်ပြုပါတယ်ချပါတာရာကတိုက်ပွဲတွေကြောင့်ဒီသတင်းပတ်တွေအတွင်းထောင်နဲ့ချီတဲ့အာဖဂန်မိသားစုတွေဒေးလွတ်ရာထွက်ပြေးနေကြရတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာရုံးကပြောဆိုထားပါတယ်ရှင်